This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ69 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
မင်္ဂလာနံနက်ခင်းပါရှင်ရေဒီယို NUG ကိုနားဆင်နေကြတဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆရာနာရှင်ဘေးရောအနေကင်းဝေးပြီးကိုစိတ်နှပါဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သားများကဆုတောင်းမေတ္တာပို့သလိုက်ပါတယ်ဒီကနေ့ဩဂုတ်လ22ရက်နေ့ရဲ့ရေဒီယို NUG မနက်ခင်းအစီအစဉ်လေးကိုစတင်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်ပထမအဆုံးအနေနဲ့ရေဒီယို NUG ရဲ့စီးရီးသတင်းကောင်းတို့ချက်ကိုຫນွေဦးလင်ကမှဖတ်ကြားတင်ပြမှာဖြစ်ပါတယ်ရှင်
မင်္ဂလာပါခင်ဗျာခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းစီရီသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်တဝဲမှာမြစ်တာမြို့ကိုစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်ဖွဲ့နဲ့တိုက်ပွဲဖြစ်ပွားခဲ့ပြီး20ကျော်သေဆုံးခဲ့ကထောက်ပို့ကားရှိစီပျက်စီးခဲ့တဲ့သတင်းကိုတင်ပြပေးကြပါတယ်တနင်္သာရီတိုင်းတဝဲမြို့မှာမြစ်တာမြို့ကိုစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်ဖွဲ့နဲ့တိုက်ပွဲဖြစ်ပွားခဲ့ကစစ်ကောင်စီဘက်က20ကျော်သေဆုံးခဲ့တယ်လို့ KNU ကသတင်းထုတ်ပြန်ထားပါတယ်ဩဂုတ်လ18ရက်နေ့နဲ့19ရက်နေ့တို့မှာ၎င်းစစ်ကောင်စီတပ်ဖွဲ့ကို KNLA တပ်မဟာလေးတရင်စနေတရင်30နဲ့တော်လိုင်းပူပေါင်းတပ်များကနေရာနှစ်နေရာမှနေစောင့်ကြိုတိုက်ခိုက်ခဲ့တယ်လို့သိရှိရပါတယ်။နှစ်ရက်တာတိုက်ခိုက်မှုတွင်စစ်ကောင်စီတပ်ဖက်ကတပ်သား20ဦးထက်မနည်းသေဆုံးခဲ့ရပြီးထောက်ပို့ကား10စီးပျက်စီးခဲ့ကကားနှစ်စီးမှလက်နက်ခဲယမ်းနဲ့ရိတ်ခါများကိုသိမ်းဆည်းရမိခဲ့တယ်လို့သိရှိရပါတယ်။တိုက်ပွဲအတွင်းစစ်ကောင်စီတပ်ကတိုက်လေရင်3စီးနဲ့9ကြိမ်ခန့်ဘုံးကျဲတိုက်ခိုက်ခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။ဆလဘီတဘိတ်ချင်းတတက73တိုက်ခိုက်မှုအတွင်းအရာရှိ3ဦးနဲ့စစ်သည်18ဦးသေဆုံးခဲ့တဲ့တဲ့ရင်ကိုတင်ပြပေးကြပါရစေ။တဘိတ်ချင်းမြို့ခုနမိုင်ရွာရှိစစ်ကောင်စီရဲ့ MS-73 တပ်မတော်တပ်မြင့်လေးချင်းရဲ့တင်းတန်းကြောင်းကို short tight drone နဲ့ပြစ်ခတ်တိုက်ခိုက်မှုအတွင်းနီးပြအရာရှိ3ဦးနဲ့စစ်သည်18ဦးသေဆုံးခဲ့တယ်လို့ BWM ကနေဖော်ပြထားပါရစေ။ဩဂုတ်လ20ရက်နေ့က BWM Shadow အညာ No More Dictator ရှိ NMD PDF Infinity အညာအဖွဲ့တို့ကတတက73ကို short tight drone 10လုံးနဲ့ပြစ်ခတ်တိုက်ခိုက်ခဲ့ခြင်းဖြစ်ပါတယ်။တိုက်ခိုက်မှုတွင်စစ်ကောင်စီတပ်အထက်တန်းစင်းရင်နီးပြအရာရှိ3ဦးနဲ့အခြားအဆင့်တိုက်ခိုက်ရေးစစ်သည်18ဦးသေဆုံးခဲ့တယ်လို့သိရှိရပါတယ်။ဒါပြင်တင်းနန်းဆောင်လေးကမီးလောင်ကတရားရေးပစ္စည်းများပျက်စီးသွားခဲ့ရတယ်လို့သိရှိရပြီးထိခိုက်ဒဏ်ရာရရှိမှုအခြေအနေကိုတော့စုံစမ်းမရနိုင်သေးကြောင်းဖော်ပြထားပါတယ်ခင်ဗျာ။ဆလဘီပလဲမြွနယ်အတွင်းစစ်ကြောင်းထုံနေတဲ့အကျန်းဖက်စစ်တပ်နဲ့ပြူများကငပြောတော်တောင်ရွာနဲ့မင်းချိုင်ပင်ရွာတို့ရှိဈေးနေနေများကိုမိရှို့ဖျက်ဆီးခဲ့တဲ့တရင်ကိုတင်ပြပေးကြပါရစေ။ပလဲမြွနယ်အတွင်းဩဂုတ်လ16ရက်နေ့မှစတင်၍ဈေးပြူကုန်းပြူများနဲ့အတူအကျန်းဖက်စစ်တပ်ရဲ့အင်အား200ခန့်ပါခြေလင်းစစ်ကြောင်းဟာညောင်ပင်ဆောင်ကုန်းကိုင်းရွာတို့မှတဆင့်ငပြောတော်တောင်ရွာမှညာအိတ်တက်ဆွဲခဲ့ပြီးလူနေ9ဟိခန့်အားမိရှို့ဖျက်ဆီးခဲ့ကြောင်း Beyond the Children Organization PCO မှသတင်းထုတ်ပြန်ထားပါတယ်။ထို့မှတဆင့်ခြေလင်းစစ်ကြောင်းဟာဩဂုတ်လအတွင်း20ရက်နေ့ညနေပိုင်းမှာမင်းတိုင်ပင်ရွာအတွင်းရှိဈေးပါဝင်လေရင်ကျဲစင်ကထိခိုက်ပျက်စီးရုံသာရှိခဲ့တဲ့နေအိမ်များအားပြာကျသည့်အထိဝင်ရောက်မိရှို့ရာမင်းတိုင်ပင်ရွာရဲ့60ရာခိုင်နှုန်းကန်မီးလောင်ပြာကျခဲ့တယ်လို့အသိပေးထားပါတယ်ခင်ဗျာအခုဆက်လက်ပြီးကိုးတောင်ပို့အထိုင်စခန်းကထွက်လာတဲ့စစ်ကောင်စီတပ်ဖွဲ့ကပြည်သူတူအားဖမ်းဆီးတပ်ပြတ်ခဲ့တဲ့တရင်ကိုတင်ပြပေးကြပါတယ်။စကိုင်းတိုင်းကံဘလူမျိုးနဲ့ကိုးတောင်ပို့အထိုင်စခန်းမှာထွက်လာတဲ့စစ်ကောင်စီတပ်ဖွဲ့ကချက်ခတ်အရွာပြည်သူတူအားဖမ်းဆီးတပ်ပြတ်ခဲ့တယ်လို့ကျွန်းလာကံဘလူတက်ကြွလှုပ်ရှားသူများအဖွဲ့ကထုတ်ပြန်ထားပါတယ်။ဩဂုတ်လ20ရက်နေ့မနေ့6နာရီကျော်ခန့်မှာစစ်ကောင်စီတပ်ရင်း80ခန့်ဟာချက်ခတ်အကျွာကိုပြစ်ခတ်ဝင်ရောက်လာခဲ့ပြီးပိတ်မိနေတဲ့ပြည်သူများကိုဖမ်းဆီးခဲ့တယ်လို့ ိရှိရပါတယ်။အဆိုပါစစ်ကြောင်းဟာတက္ကသိုလ်ရွာသားအသက်45နှစ်အရွယ်ဦးမောင်မော်ဆိုသူကိုလမ်းဘေးမှာဖမ်းဆီးပစ်ခတ်ခဲ့ရာတေဆုံးခဲ့တယ်လို့သိရှိရပါတယ်။အဲဒီမနေ့စစ်ကြောင်းဝင်တာ6နာရီကျော်ရှိသေးတာဘာတရင်မှလည်းမရတော့တရားလုံးနီးနီးပိတ်မိတာများတယ်။မထွက်နိုင်တဲ့သူအများကြီးပဲ။ကိုမောင်မော်ကတော့မနေ့စောစောတောထဲသွားချိန်စစ်ကြောင်းနဲ့ပတ်ပင်တိုးတော့ကန်ဆိုးတယ်ပြောရမှာပဲကတရာလမ်းဘေးမှာနှစ်ဖူးတက်တဲ့နှစ်ချက်ပြစ်ခံလိုက်ရတာလို့ဒေသခံတူကပြောပါတယ်အဆိုပါစစ်ကြောင်းဟာတက္ကအိရွာမှာတညာအိတ်တက်ဆွဲထားခဲ့ပြီးနောက်တနေ့မနေ့2နာရီခန့်မှာဖမ်းဆီးထားတဲ့ပြည်သူများကိုပြန်လွှတ်ထားခဲ့ပြီးပစ္စည်းများခိုးယူက9000ဘုအထိုင်းစကန်ကိုပြန်လည်ဝင်ရောက်သွားခဲ့တယ်လို့သိရှိရပါတယ်ခင်ဗျာယခုတခါဟာခါမြို့မှာစစ်ကောင်စီပစ်ခတ်မှုကြောင့်အမျိုးသားတဦးသေဆုံးခဲ့တဲ့တဲ့ရင်ကိုတင်ပြပေးခြင်းပါတယ်။ဩဂုတ်လ20ရက်နေ့ကချင်းပြည်နယ်ဟာခါမြို့တွင်၌ရင်းစစ်ဆေးရေးပြုလုပ်နေစဉ်ဆိုင်ကယ်နှင့်စစ်ဆေးရေးဂိတ်မှထွက်ပြေးသူတူကိုစစ်ကောင်စီတပ်ဖွဲ့ကပစ်ခတ်ခဲ့ရာဝမ်ပိုင်းနယ်ခြေထောက်တို့မှတရားရရှိခဲ့ကြောင်းဒေသတဲ့ရင်များအားသိရှိရပါတယ်။တရားရရှိသူမှာတန်တလန်မြို့နယ်လောက်တူဒေသတိဆန်ကျွေရွာမှာဆလိုင်းဆန်ခီဖြစ်ပြီး၎င်းအားဟာခါပြည်သူစေယုံတို့ပို့ဆောင်ခဲ့တော်လဲည9နာရီဝန်းကျင်အချိန်မှာတေဆုံးခဲ့တယ်လို့သိရှိရပါတယ်။အဆိုပါဖြစ်ရမှာအခြားမင်းကလေးနှစ်ဦးလည်းတရားရရှိခဲ့တော်လဲ၎င်းတို့ရဲ့တရားမှာစိုးရိမ်စရာမရှိကြောင်းသိရှိရပြီးစစ်ကောင်စီတပ်ဖွဲ့ဟာဆလိုင်းဆန်ခီယာပစ်ခတ်ပြီးနောက်ဒဏ်ရာနဲ့လဲကျနေချိန်မှာရိုင်းနှက်မှုများပြုလုပ်ခဲ့သေးတယ်လို့သိရှိရပါတယ်ခင်ဗျာ။ယခုတင်ပြခဲ့တဲ့စီးရီးသတင်းကောင်းနှုတ်ချက်တွေကိုတော့ Radio NUG သတင်းတောက်ခေါင်းရှင်နဲ့ဗတဲဖိုးတို့ကပေးပို့ထားခြင်းဖြစ်ပါတယ်။ကျွန်တော်ကတော့ຫນွေဦးလင်ငါပါ။
ရေဒီယိုအန်ယူဂျီရဲ့မနက်ခင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။အခုဆက်လက်ပြီးပြည်တွင်းသတင်းများကိုတော့ຫນွေဦးနိုင်မှဖတ်ကြားတင်ပြမှာဖြစ်ပါတယ်ရှင
်။မင်္ဂလာပါခင်ဗျာ။အခုချိန်ကစပြီးရေဒီယိုအန်ယူဂျီရဲ့မနက်ခင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ကတော့ຫນွေဦးနိုင်ပါ။အခုပထမဆုံးတစ်ပုတ်အနေနဲ့ NUG စူမိုထင်းချုပ်ဧရိယာတွေမှာရွေးကောက်ပွဲလုပ်နိုင်အောင်နှီးမျိုးစုံနဲ့စ조사လာမှာဖြစ်ပြီးတော့အရက်သားပြည်သူတွေအပေါ်လေးချောင်းလက်နက်ကြီးလက်နက်ငယ်တွေနဲ့ရက်ဆက်စွာပြစ်ခတ်တပ်ဖြတ်နေတယ်လို့ပြည်ထောင်စုဝန်ကြီးချုပ်ပြောကြားတဲ့သတင်းကိုတင်ပြပေးပါမယ်။အမျိုးသားညီညွတ်ရေးအစိုးရဂျာကာလာဒေသန္တရပြည်သူအုပ်ချုပ်ရေးဖော်ဆောင်မှုဗဟိုကော်မတီအစည်းအဝေးအမှတ်စဉ်29မြင်းဆောင်2025ကို2025ခုနှစ်ဩဂုတ်လ27ရက်နေ့မနက်ပိုင်းမှာကျင်းပပြုလုပ်ခဲ့ရာအစည်းအဝေးမှာဂျာကာလာဒေသန္တရပြည်သူအုပ်ချုပ်ရေးဖော်ဆောင်မှုဗဟိုကော်မတီဥက္ကဋ္ဌပြည်ထောင်စုဝန်ကြီးချုပ်မန်ဝင်းခိုင်တန်းကအဖွင့်အမစကားပြောကြားခဲ့ကြောင်းသတင်းရရှိပါရယ်ပြည်ထောင်စုဝန်ကြီးချုပ်ကအဖွင့်အမစကားပြောကြားရမှာအကြံဘက်စစ်ကောင်စီကဩဂုတ်လ18ရက်နေ့မှာရွေးကောက်ပွဲရက်ကိုကြီးညာခဲ့ပြီးတော့ရွေးကောက်ပွဲမတိုင်ခင်ကာလတွေမှာသူတို့ဘက်ကလုံနိုင်စွမ်းရှိသမျှပြည်သူကိုတိုးတိုးပြီးတော့ဒုက္ခပေးလာဖွယ်ရှိပြီးတော့အမျိုးသားညီညွတ်ရေးအစိုးရစိုးမိုးထိန်ချုပ်ဧရိယာတွေမှာသူတို့ရွေးကောက်ပွဲလုံနိုင်အောင်နှီးမျိုးစုံနဲ့စ조사လာမှာဖြစ်ပါကြောင်းအရက်သားပြည်သူတွေအပေါ်မှာလေချောင်းကနေဘုံကျဲတိုက်ခိုက်မှုတွေဇက်တိုက်လှုပ်လာတယ်လို့လက်နက်ကြီးလက်နက်ငယ်တွေနဲ့လည်းရက်ဆက်စွာပစ်ခတ်တပ်ဖြတ်နေတာတွေနေစဉ်နဲ့အမျှကြားနေရပါကြောင်းနိုင်ငံကြီးအရာတော့တော်လန်ကြီးအချိန်မြင့်လာလေးလေးရင်ဆိုင်စရာတွေကများလာလေးလေးဖြစ်မှာကသဘာဝဖြစ်ပြီးတော့ဒါကိုဘက်ပေါင်းဆောင်ကတည်တည်ကြကြစီမံဆောင်ရွက်ပြီးရင်ဆိုင်ဖြည့်ရှင်းကြရမှာဖြစ်ပါကြောင်းဂျာကာလာဒေသန္တရပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဗဟိုကော်မတီအနေနဲ့ကတော့နှိမ့်ဆက်တူဟာဆောင်ရွက်နေကြရတဲ့ကိစ္စတွေအပြင်လုံခြုံရေးဆိုင်ရာကိစ္စတွေကိုလည်းအထူးဂရုစိုက်ဖို့လိုပါကြောင်းနဲ့တော်လန်ကြီးအောင်မြင်ပြီးမြောက်နိုင်ဖို့အတွက်နိုင်ငံရေးစစ်ရေးအုပ်ချုပ်ရေးကဏ္ဍဆောင်မှာလုံလဆိုင်အားထည့်ပြီးတော့ဆက်လက်စ조사ဆောင်ရွက်သွားရမှာဖြစ်တယ်လို့ပေါ်ပေါက်လာမယ့်နိုင်ငံရေးအခြေအနေအားလုံးကိုလည်းစူးစူးစီးစီးနဲ့ရင်ဆိုင်ကျော်ဖြတ်သွားကြဖို့တိုက်တွန်းပြောကြားလိုပါကြောင်းသူကိုထည့်သွင်းပြောကြားခဲ့တယ်လို့သိရပါတယ်ဆက်လက်ပြီးတက်ရောက်လာကြတဲ့ဂျာကာလာဒေသန္တရပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဗဟိုကော်မတီအဖွဲ့ဝင်များကအမှတ်စဉ်28မြင်းဆောင်2025မှာချမှတ်ထားတဲ့ဆုံးဖြတ်ချက်ရှေ့လုပ်ငန်းစဉ်များနဲ့ပတ်သက်ပြီးတော့ပြီးစီးမှုအခြေအနေများနဲ့ဆက်လက်ဆောင်ရွက်ရန်ကြံရှိနေသေးတဲ့လုပ်ငန်းစဉ်များကိုချပြရှင်းလင်းပြီးတက်ရောက်လာကြတဲ့တာဝန်ရှိသူတွေကအကြေတဝင့်ဆွေးနွေးခဲ့ကြတယ်လို့သိရပါတယ်။အဆိုပါအစည်းအဝေးကိုပြည်ထောင်စုဝန်ကြီးချုပ်မန်ဝင်းခိုင်တန်ဦးဆောင်ကပြည်ထောင်စုဝန်ကြီးများ၊ဒုတိယဝန်ကြီးများ၊အမြဲတမ်းအတွင်းဝန်များ၊တွဲဖက်အတွင်းဝန်များနဲ့ဌာနဆိုင်ရာများမှတာဝန်ရှိသူများတက်ရောက်ခဲ့ကြပြီးတော့အစည်းအဝေးကိုမွန်းတက်12နာရီအချိန်မှာအောင်မြင်စွာရန်နာခဲ့ပါရယ်ခင်ဗျာ။အခုဆက်လက်ပြီးတော့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH နဲ့မကွေးဖက်ဒရယ်ယူနစ်လွှတ်တော်တို့တွဲဆုံဆွေးနွေးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။2025ခုနှစ်ဩဂုတ်လ27ရက်နေ့မနက်9နာရီမှာပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH နဲ့မကွေးဖက်ဒရယ်ယူနစ်လွှတ်တော်တို့ Zoom platform ကနေတဆင့်တွဲဆုံဆွေးနွေးခဲ့ကြကြောင်းတရင်ထုတ်ပြန်ထားပါရယ်။အဆိုပါဆွေးနွေးပွဲမှာပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ဥက္ကဋ္ဌကအဖွင့်အမစကားပြောကြားပြီးမကွေးဖက်ဒရယ်ယူနစ်လွှတ်တော်ဥက္ကဋ္ဌကနှုတ်ကွန်းဆက်စကားပြောကြားခဲ့တယ်လို့သိရပါရယ်။ ဆက်လက်ပြီးတော့မကွေးဖက်ဒရယ်ယူနစ်လွှတ်တော်ကမကွေးဖက်ဒရယ်ယူနစ်ကြားကာလစီမံမူကြမ်းကိုရှင်းလင်းတင်ပြခဲ့ပြီးတဲ့နောက်ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH နဲ့ CRPH ဥပဒေရေးရာကော်မတီတို့ကမကွေးဖက်ဒရယ်ယူနစ်ကြားကာလအစီအမံနဲ့ဆက်လင်းပြီးတော့အကြံပြုချက်များသုံးသပ်ချက်များရှေ့လုပ်ငန်းစဉ်ဆိုင်ရာအမြင်သဘောထားများနဲ့ပူးပေါင်းဆောင်ရွက်ရေးကိစ္စရပ်တွေကိုရင်းနှီးပွင့်လင်းစွာအပြန်အလှန်ဆွေးနွေးခဲ့ကြတယ်လို့သိရပါတယ်ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH အဖွဲ့ဝင်တအူးကညီကုံကျုံမှစကားပြောကြပြီးတော့မကွေးဖက်ဒရယ်ယူနစ်လွှတ်တော်ကိုစလဲတအူးကကျေးဇူးတင်စကားပြောကြကတွေးဆောင်ဆွေးနွေးပွဲကိုနေ့လယ်တနားရီခန်းမှာအောင်မြင်စွာရုပ်သိမ်းခဲ့ပါတယ်အဆိုပါတွေးဆောင်ဆွေးနွေးပွဲမှာပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ဥက္ကဋ္ဌနဲ့အဖွဲ့ဝင်များ CRPH ဥပဒေရေးရာကော်မတီဥက္ကဋ္ဌအတွင်းရေးမှူးနဲ့အဖွဲ့ဝင်များမကွေးဖက်ဒရယ်ယူနစ်လွှတ်တော်ဥက္ကဋ္ဌဥပဒေရေးရာကော်မတီဥက္ကဋ္ဌအတွင်းရေးမှူးနဲ့လွှတ်တော်ကိုယ်စားလှယ်များတက်ရောက်ခဲ့ကြတယ်လို့သိရပါတယ်ခင်ဗျာဆက်လက်ပြီးတော့အကြံပတ်အာနာသိန်းစီအုပ်စုကအတ္တမလောက်ကြံပြင်ဆင်နေတဲ့ရွေးကောက်ပွဲကိုအတူရောင်ရွေးကောက်ပွဲတရားမဝင်ရွေးကောက်ပွဲနိုင်ငံရေးထောင်ချောင်းလှုပ်ပွဲစသဖြင့်တက်မှတ်ခံယူကြောင်းဒေါက်တာတီစာဆန်းဆိုတဲ့သတင်းကိုတင်ပြပေးပါမယ်။အကြံပတ်အာနာသိန်းစီအုပ်စုကအတ္တမလောက်ကြံပြင်ဆင်နေတဲ့ရွေးကောက်ပွဲကိုအတူရောင်ရွေးကောက်ပွဲတရားမဝင်ရွေးကောက်ပွဲနိုင်ငံရေးထောင်ချောင်းလှုပ်ပွဲစသဖြင့်တက်မှတ်ခံယူကြောင်းဒေါက်တာတီစာဆန်းကဆိုထားပါတယ်အကြံပတ်အာနာသိန်းစီအုပ်စုကယခုပြင်ဆင်ဆောင်ရွက်နေတဲ့ရွေးကောက်ပွဲဆိုဒီမှာလက်ရှိမြန်မာနိုင်ငံရေးအကြက်အတဲမြန်မာနိုင်ငံရေးပြဿနာရဲ့ထွက်ပေါက်အဖြေလုံးဝမဟုတ်ပါကြောင်းမြန်မာနိုင်ငံရေးအကြက်အတဲရဲ့အဖြေမဟုတ်ယုံတာမကပြဿနာကိုပုံမှုရှုပ်ထွေးစေမဲ့ပုံမှုခက်ခဲကြက်တဲစေမဲ့လောက်ရတာဖြစ်ပါကြောင်းစစ်အာဏာတပ်ဆိုးရှေရီစစ်တပ်ကျူးလွန်ခဲ့သမျှသောရာဇဝမှုမျိုးစုံကိုခဝါချနိုင်ရေးပြည်ထောင်ကင်းလွတ်ခွင့်ရရှိစေရေးစစ်တပ်ရင်ဆိုင်နေရတဲ့စီးရေးနိုင်ငံရေးအထွေထွေအကျက်တဲတွေကိုရှော့ချနိုင်ရေးအတွက်ရည်ရွယ်ဆောင်ရွက်နေတဲ့နိုင်ငံရေးလှည့်ကွက်နိုင်ငံရေးထောင်ချောက်တာဖြစ်ကြောင်းပြောကြားထားပါသည်ပြည်သူလူထုတရက်လုံးရဲ့သဘောထားစင်တာနဲ့အညီပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကဖျက်သိမ်းခဲ့ပြီးတဲ့အပြင်စီးအုပ်စုကနိုင်ငံရေးမှာရာသပ်ပန်ကြီးစိုးချဲ့လေဖို့ခွင့်ပြုထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေ2008ဘောင်းအတွင်းရွေးကောက်ပွဲကျင်းပရန်ကြံစည်ခြင်းကိုလုံးဝလက်မခံဘူးလို့အသိပေးထားပါတယ်ဖက်ဒရယ်ဒီမိုကရေစီပဋိညင်ဟာဖက်ဒရယ်ဒီမိုကရေစီချက်တာမှာပြတ်ထန်းထားတဲ့နိုင်ငံရေးလမ်းပြမြေပုံ12ရက် NUG နဲ့တကွဒေါ်လာရင်းအင်အားစုများဆွဲကင်ထားတဲ့ဘုံနိုင်ငံရေးယက်တီချက်သဘောထားတို့အပါအဝင်နိုင်ငံရေးဒေါ်လာရင်းအင်အားစုများရဲ့ဘုံသဘောတူညီချက်နဲ့ဘုံရီမှန်းချက်များကသာလက်ရှိမြန်မာနိုင်ငံရေးရဲ့ရှေ့လုပ်ငန်းစဉ်များဖြစ်တယ်လို့အဖြေဖြစ်ကြောင်းလဲလေးနက်စွာယုံကြည်ထားတယ်လို့ဆိုထားပါတယ်ဒါအပြင်လက်ရှိလူမျိုးပေါင်းစုံဒေသပေါင်းစုံလူထုတရက်လုံးပါဝင်ဆင်နွှဲနေကြတဲ့ပြည်သူ့ຫນွေဦးတော်လှန်ရေးကြီးဟာအခက်အခဲအကျက်အတဲများစွာထဲဝင်ပြီးဆက်ရတဲ့အရင်းအနှီးများစွာရှိနေတယ်လို့တစ်ဖက်ကလည်းနှစ်ပေါင်း80နီးပါးကြာမြင့်ခဲ့ပြီးဖြစ်တဲ့မြန်မာနိုင်ငံရေးပြဿနာကိုအပြစ်သက်ဖြေရှင်းနိုင်မဲ့အဆုံးသက်တိုက်ပွဲအခွင့်အလန်းဖြစ်ကြောင်းအပြည့်ဝယုံကြည်တယ်လို့ပြောကြားထားပါတယ်။ဒါကြောင့်အကြံပတ်အာဏာသိမ်းစစ်အုပ်စုရဲ့တရားမဝင်အတူရောင်ရွေးကောက်ပွဲခေါ်လှုပ်ပွဲကိုပြည်သူလူထုတရက်လုံးနဲ့အတူပြည်သူအားဖြင့်အကျွမ်းမဲ့ဆန့်ကျင်တိုက်ဖြတ်သွားပါမယ့်အကြောင်းထက်လောင်းအတည်ပြုထုတ်ဖော်ထားပါရယ်ခင်ဗျာဆက်လက်ပြီးတော့ကံဘလူမျိုးနယ်မှာအခွန်ကောက်ခံရေးဂိတ်၄ခုထားရှိပြီးတော့၃ဘိုင်းဖြက်အခွန်ချလန်များဖြင့်စနစ်တကျဆောင်ရွက်လျက်ရှိပြီးလန်ဒရာကော်မတီတရက်အားလည်းဖွဲ့စည်းထားတဲ့တဲ့တင်ကိုတင်ပြပေးပါမယ်ကံဘလူမျိုးနယ်မှာအခွန်ကောက်ခံရေးဂိတ်၄ခုထားရှိပြီးတော့၃ဘိုင်းဖြက်အခွန်ချလန်များဖြင့်စနစ်တကျဆောင်ရွက်လျက်ရှိကြောင်းကံဘလူမျိုးနယ်ပအာဖာမှတင်ထုတ်ပြန်ထားပါရယ်အခွန်ဂိတ်များမှာစီးကျက်ကောက်ခံနေတဲ့နှုံသားများကိုလည်းအသိပေးထားပြီးတော့မြို့နယ်မှာလန်ဒရာကော်မတီတရက်အားဖွဲ့စည်းထားရှိကခရိုင်ပေါင်းဆက်ညီနိုင်ရေးကော်မတီနဲ့ပူးပေါင်းဆောင်ရွက်လျက်ရှိတယ်လို့ဖော်ပြထားပါတယ်အခွန်ဂိတ်များကိုအဖွဲ့စည်းပေါင်းစုံပါဝင်စီရင်ဆောင်ရွက်လျက်ရှိပြီးတော့ပြည်သူလူထုပေးဆောင်ရတဲ့အခွန်ဘန်နာများအလေလွတ်မရှိစေဘဲဒေါ်လာရင်းအတွက်ထိရောက်အကျိုးရှိစွာသုံးစွဲနိုင်ရန်ပြုပြင်ဆောင်ရွက်လျက်ရှိတယ်လို့အသိပေးထားပါတယ်အခွန်ဘန်နာငွေစည်းကြက်ရာမှာငွေကြေးအလွဲသုံးစားလုပ်မှုများရှိပါကသတင်းပေးတိုင်ကြားရန်နဲ့ထိရောက်စွာအရေးယူဆောင်ရွက်သွားမှာဖြစ်တယ်လို့လည်းဆိုထားပါတယ်အကြံပေးစစ်ကောင်စီနဲ့ဆက်ဆက်ပစ္စည်းများတရားမဝင်ပစ္စည်းများတင်ဆောင်ခြင်းမပြုကြဘဲတက်မှတ်နှုံးထားအတိုင်းအခွန်ဆောင်ခြင်းဖြင့်ပူပေါင်းပါဝင်ပေးကြပါရန်တိုက်တွန်းထားပါရယ်ခင်ဗျာဆက်လက်ပြီးတော့ဩဂုတ်လ3ရက်အတွင်းစစ်ကော်မရှင်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အရက်သား44ဦးသေဆုံးခဲ့ရတဲ့သတင်းကိုတင်ပြပေးပါမယ်နိုင်ငံရေးအကျဉ်းသားများကူညီဆောင်လျှောက်ရေးအသင်းမှကောက်ယူထားရှိတဲ့တရင်အချက်လက်များအရ2025ခုနှစ်ဩဂုတ်လ1ရက်နေ့မှ22ရက်နေ့အထိနိုင်ငံတော်ဝန်မှအကြမ်းဖက်စစ်အုပ်စုကြောင့်အမျိုးသမီး30ဦးနဲ့အမျိုးသား52ဦးစုစုပေါင်း82ဦးသေဆုံးခဲ့တာကိုအမည်နဲ့တကွအတည်ပြုနိုင်ခဲ့ပြီးတော့ထိုအရေးအတွက်မှာအသက်18နှစ်အောက်ကလေးငယ်12ဦးပါဝင်တယ်လို့ဖော်ပြထားပါတယ်။အဆိုပါ82ဦးအနက်ကယားပြည်နယ်မှာ26ဦးဖြင့်သေဆုံးမှုအများဆုံးဒေသဖြစ်ပြီးတော့ မန္တလေးတိုင်းမှာ19ဦးဖြင့်သေဆုံးမှုဒုတိယအများဆုံးဒေသဖြစ်ကထို82ဦးမှာ44ဦးမှာစေအုပ်စုရဲ့လေကြောင်းဖြင့်တိုက်ခိုက်မှုကြောင့်အများဆုံးသေဆုံးခဲ့ရပါသည်အဆိုပါကာလအတွင်းအတီးပြူရန်လိုအပ်နေစေတည်ဆုံးအယက်သား160ဦးရဲ့စည်ရင်းကိုလည်းတီးခြားကောက်ယူစုဆောင်ပြီးတော့အတီးပြူနိုင်ရန်ဆောင်ရွက်လျက်ရှိတယ်လို့ဆိုထားပါတယ်။ဩဂုတ်လ19ရက်နေ့မှာပဲခူးတိုင်းပေါက်ခေါင်းမြို့နယ်လေကူးကြီးရွာအုပ်စုကြောက်ပြင်းသာကြီးရွာကိုတိုက်ပွဲဖြစ်ပွားခြင်းမရှိဘဲနဲ့အကြမ်းဖက်စစ်အုပ်စုကပါရာမိုတာဖြင့်ဘုံးကျဲတိုက်ခိုက်ခဲ့တာကြောင့်ဒေသခံကိုသိန်းစောနဲ့၎င်းရဲ့သားဖြစ်သူမောင်သက်ပိုင်စောခေါ်မောင်စောတို့နှစ်ဦးအားဘုံးစားထိမှန်ပြီးတော့နေရာမှာပဲတည်ဆုံးခဲ့ရပါတယ်ခင်ဗျာ။ဆက်လက်ပြီးတော့ကယန်အမျိုးသားကွန်ပျူတာတက္ကသိုလ်က2025-2026ပညာသင်နှစ်အတွက်ဝင်ကွင်းခေါ်ယူနေတဲ့သတင်းကိုတင်ပြပေးပါမယ်။ကယန်အမျိုးသားကွန်ပျူတာတက္ကသိုလ်စိန့်မိုက်ကယ်မြို့တစ်ကဒုတိယအကြိမ် 2025-2026 ပညာသင်နှစ်အတွက်ဝင်ကွင်းခေါ်ယူနေကြောင်းထုတ်ပြန်ထားပါရီ။ကွန်ပျူတာသိပ္ပံပွဲနဲ့ကွန်ပျူတာနည်းပညာပွဲအတန်းများကိုခေါ်ယူနေတာဖြစ်ပြီးတော့လျှောက်ထားလူသူများဟာကယန်အမျိုးသားပညာရေး2022-23 ပညာသင်နှစ် Grade 11သို့မဟုတ် 2024-25 ပညာသင်နှစ် Grade 12ပြီးမြောက်ထားရမယ်လို့ဆိုထားပါတယ်။အင်္ဂလိပ်စာသင်ချာနဲ့ယူပဗေဒဘာသာရပ်များမှာ Rank B အနိုင်ဆုံးရရှိရမှာဖြစ်ပြီးတော့ဘာသာရပ်နှစ်ခုမှာ Rank C ရရှိထားသူများကိုလည်းထည့်သွင်းစဉ်းစားပေးမယ်လို့ဆိုပါတယ်။ဒါအပြင် 2020 ခုနှစ်နဲ့မတိုင်မီတက္ကသိုလ်ဝန်ထမ်းကိုသိပ္ပံဘာသာကျွဲဖြစ်အောင်မြင်ထားသူများတိုင်းရင်းသားပညာရေးအစီအစဉ်သို့မဟုတ် BCA စာမေးပွဲသိပ္ပံဘာသာကျွဲဖြစ်အခြေခံပညာပြီးမြောက်ထားသူများနိုင်ငံတကာအသိမှတ်ပြုအောင်လက်မှတ် K-TRAE GED IGCSE SAT ACT ရရှိထားသူများလည်းလျှောက်ထားနိုင်တယ်လို့သိရပါတယ်။လျှောက်လွှာများကို2025စက်တင်ဘာလ20ရက်နေ့ထိခွင့်ပြုသွားမှာဖြစ်ကပနာမရွေးချယ်ခံရပါကမူရင်းအထောက်အထားများတင်ပြပြီးတော့အင်္ဂလိပ်စာ၊သင်ချာ၊ယူဘပေရာနဲ့စိတ်ပညာဘာသာရပ်တွေကိုဝင်ခွင့်ပြည့်စုံရမယ်လို့ဆိုပါတယ်။သင်ချာရေးကာလမှာ၄နှစ်ဖြစ်ပြီးတော့လျှောက်ထားသူများဟာဘွဲ့ရရှိတဲ့အထိပြီးမြောက်အောင်တက်ရောက်နိုင်ရမှာဖြစ်က BCSE နဲ့ BC Tech ဘွဲ့များကိုပေးအပ်သွားမယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးတော့နော်ဝေးမှာကျင်းပမယ့် Asian Festival မှာမြန်မာပါဝင်ပြီးတော့စစ်ကောင်စီရဲ့ရွေးကောက်ပွဲကိုလက်မခံကြဘူးအတိပေးတဲ့လှုပ်ရှားမှုလှုပ်ဆောင်မယ်ဆိုတဲ့သတင်းကိုတင်ပြပေးပါမယ်။ဩဂုတ်လ23ရက်နေ့မှာ Asian Festival ကိုနော်ဝေးနိုင်ငံ Lillestrøm ကွင်းပြင်မှာမနက်စေနိုင်ကစတင်ကျင်းပမှာဖြစ်ကြောင်းသိရပါတယ်။မြန်မာအစားအစာတွေကိုလည်းတင်းနဲ့တင်းနဲ့ရောင်းချပြီးတော့ရန်ပုံငွေရှာမယ်။နိုင်ငံဆောင်လမ်းလျှောက်ကြချိန်မှာဥရွှေရိုးဒိုးဘက်ဝိုင်းနဲ့လှည့်မယ်။ရိုးရပြပွဲမှာစံတော်ချိန်အကကိုမြန်မာသမီးငယ်၄ယောက်ကမြန်မာမင်းသမီးဝတ်စုံနဲ့ကာမယ်။ရုပ်သေးနဲ့လူအတူအကနဲ့ကချင်သမီးငယ်အကလည်းပါမယ်။အဓိကကတော့စစ်ကောင်စီရဲ့ရွေးကောက်ပွဲကိုလက်မခံကြဘို့အတိပေးတဲ့လှုပ်ရှားမှုလုပ်ပါမယ်။ဖက်ရှင်ရှိုးရှောက်မဲ့သူတွေလက်ထဲမှာပိုစတာတွေကင်ပြီးပြဖို့စီစဉ်ထားပါတယ်။အနောက်က screen မှာလည်းအဲ့ဒီပိုစတာတွေကိုထည့်သွင်းပြတာထားပါတယ်လို့ပွဲအခမ်းအနားနဲ့ပတ်သက်လို့ CRPH Norway Support Group အထွေထွေအတွင်းရေးမှူးမဝင့်မဝင်းကပြောပြထားပါတယ်။ Asian Festival ပွဲကို Indonesia, Japan, Malaysia, Myanmar, Philippines, Singapore, South Korea, Thailand and BNN တို့ပါပါဝင်มาဖြစ်တယ်လို့သိရပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်တာကီခါရှဲနဲ့ပရဲပိုးတို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
ဗီဒီယိုအညီကြီးမှဆက်လက်တင်ပြနေပါတယ်အခုတခါနားဆင်ရမှာကတော့တော်လန်ရေးကဗျာဖြစ်ပါတယ်ညာနာညာရဲ့လက်ရာတဘို့ဖြစ်တဲ့ကြေကွဲလူငယ်လို့အမည်ရတဲ့တော်လန်ရေးကဗျာကိုရွေဦးမိုးကခန်းစာရုပ်ဖတ်ပေးထားတာဖြစ်ပါတယ်ရှင
်ကြေကွဲလူငယ်ကွဲကျေးနေတဲ့လမ်းကိုရွေးပြီးမှနာနာကျင်ကျင်ဖြတ်နှင်းလို့ရှောက်ရဒူးမထောက်ဘူးလက်မမြောက်ဘူးခေကိုဖီဆန်နဲ့ခမိုက်မိုက်အသွင်ပြင်းသပင်အရှိကြီးစတုံးထုံပြီးထိုးကွင်းအစာတက်တူးများထက်မြက်မှုဆိုတာအုံနောက်အတွင်မှသာစီးဆင်းလာတာမဟုတ်နှလုံးသားရဲ့အနက်ဆိုင်ထဲမှာယူစီးကြနေတဲ့သွေးဆက်တွေကကြေကွဲရငိုယိုနေတဲ့မျက်ရည်တွေကပူလောင်ရပိတ်လောင်မွန်းကျက်မှုတွေကအသက်ရှူကျက်ရအသေးတခါကွဲရတာထက်ဆိုးလာတဲ့ဘဝကြည်စံတတော့ရဲ့ပြုံမြင့်ချင်းနဲ့အသက်တည်းရဲ့ကြီးလာခေရစကုတ်နယ်ပယ်တွေကျဲလာသမျှလောကလူပေါင်းဟာကျင်းမြောင်းလာခဲ့ပေါစီးဆင်းနေတဲ့လူငယ်တို့အတ္တမှာကျေးနန်းစာတွေကကောက်ကြောင်းများအဖြစ်လေးလံတဲ့ဝန်တာတွေထမ်းပြီး လှမ်းခဲ့ရတဲ့လမ်းမှာတာဝန်တွေကိုစီရှိခဲ့ကြရသမျှငါတို့အတွက်ငါတို့ပဲရှိတဲ့ကြေကွဲစရာလူငယ်များညာနာညာ
ဗီဒီယိုအန်ယူဂျီရဲ့မနက်ခင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်။အခုဆက်လက်ပြီးမောင်လေးရဲ့ရေးသားထားတဲ့လူနာမေးသွားတဲ့တနေ့ကားလို့အမည်ရတဲ့အစီအကိုလွတ်လပ်နေဦးကတင်ဆက်ပေးတော့မှာဖြစ်ပါတယ်ရှင်
။လူနာမေးသွားတဲ့တနေ့ကားပြည်နာနေချိန်ငွေမချနိုင်တဲ့ငါ့ကိုငါအဖြစ်မရှိမှန်းနောက်ကြကြမှသိရပြည်နာတဲ့ထဲလူနာလည်းမေးရတာပဲငါမိတ်ဆွေလူနာရဲ့လျှောင်းတော်မူပေးငါဟာအပြစ်ရှိသူလို့အပြစ်မရှိတာဟာအပြစ်ရှိတာနဲ့ဒီလိုညီမျှချင်းချမိတယ်သူရေးဘူးသလိုရေးစည်းတန်တဲ့ချောင်းတဲ့အသက်နဲ့ရင်ပြီးချင်းချောင်းလေးတွေတချောင်းချင်းလိုက်ဆယ်နေကြရတာပါငါတို့ဟာနေပါဦးခင်များရဲ့အသက်ကိုဖြင့်ဘယ်သူတွေကလိုက်ဆယ်မလဲတဲ့လူနာကိုလက်ချီတတ်တဲ့မေးလဲအသက်နဲ့ဝေးသေးတယ်လို့ကို့လူရဲ့အပြုံးဟာအဲ့ဒီနေ့ကအေးဆေးတော့ပါပဲဒါပေမဲ့သူဟာခဏမျှပဲကုန်းထပြီးထိုင်ရှာရင်လျောင်းတဲ့အေရိယာပုတ်ဟာသူ့အမောကိုတတ်တာစေတယ်လို့သူဆိုတယ်သူငယ်ဘဝတက်ကုန်းဘက်ကကြက်သွန်ခင်းတွေရဲ့အစိမ်းရောင်ကိုသူတတ်တာပြောတယ်အဲ့ဒီမှာငါပိတ်ချက်နဲ့လက်ဆက်တဲ့တူစရာတွေနဲ့စားခဲ့ဘူးတာတွေကိုသူတရရမိမရပေါ့လူနာဆိုတာစားကောင်းတောက်ဖွယ်ထက်သူကတွင်းတွေ့ရာကိုပြေးတက်မိရှာပေါ့ကျောက်တို့ဟာတဘဝစာကိုကတွင်းတွေ့ရာကိုသာသစ္စာရှိခဲ့သူတွေကိုသစ္စာကိုကို့ကိုတွင်ကလီစာတွေကဖီလာပြူလာတဲ့အချိန်မှာပြေကလည်းပြင်နာလူကလည်းလူနာအနာတ္တာယာဟာအခုလိုတွေ့ကြပြောကြရတဲ့အခါကောင်းတူတူလေးမျှတာနေ့တစ်ဝက်လောက်ငားမျှခြင်းရခဲ့ရင်ကျောက်တူဘာတွေများထရနိုင်အောင်မလဲတွေးမိပါရဲ့ရဲဘော်ကြီးရေပြားအုံတွေကပြားတွေဟာအချင်းချင်းနာမည်မမှတ်မိကြပေမဲ့တအုံဒီသားတစ်စိတ်ကိုဘာနဲ့သိကြလဲဆူတွေကြားတဲ့အပွင့်တေးသေးလေးတွေကျွန်တော်ကစိတ်ဝင်စားပြီးဈေးပင်အုပ်ကနေပြန်လာတယ်ဆိုပါစို့ခမည်းကိုနေဘက်လှဲ့မြဲနေကြပန်းရဲ့ဝူရီနံ့ရတတ်တဲ့ပြားတကောင်ဖြစ်အမှတ်ရှိနေမြဲပဲနေကြကင်းကြီးတခင်းစီခမည်းနဲ့အတူတကွခยีသွားခြင်းစိတ်တွေနဲ့လျှောင်းနေသူရဲ့ခြေတောက်ကိုတင်းတင်းဆုပ်ရင်းနှုတ်ဆက်ပြန်ခဲ့တယ်မောင်လင်းရဲ့
ဗီဒီယိုအန်ယူဂျီရဲ့မနက်ခင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်ဒီကနေ့မနက်ခင်းရဲ့နောက်ဆုံးအစီအစဉ်လေးနဲ့တိုင်းရင်းသားဘာသာထုတ်လွှင့်မှုအစီအစဉ်မှာတော့ရခိုင်ဘာသာနဲ့တပတ်အတွင်းသတင်းတွေကိုရိုလာတန်နာကဖတ်ကြားတင်ပြပြီးတော့မှာဖြစ်ပါတယ်ရှင
်တာလီစောပါအခုချိန်ကစပြီးခင်ဗီဒီယိုအန်ယူဂျီတပတ်တွန်းတွန်းတွေကိုရခိုင်ဘာသာနဲ့တောင်စားပြီးလောက်ကိုဖတ်ပါရီအကျွန်ရိုလာတန်နာပါငဖေးမရုန်နေမှာ Friday တိုက်ပွဲမှာစိုက်သားအလောက်20ခန်းနောက်လာနေ KND သင်းစေးရရှိရီလို့ AA Pro ရေတတော်ကိုဗနာမတောင်းစားပေးပါမယ်။မကွေးတိုင်းငဖေးမရုန်နေစွန်ဒါဂျေရာအနာစိုက်တင်နာနာရီဝါအကရာ Friday တိုက်ပွဲမှာစိုက်သားအလောက်20ခန်းအပါဝန်စိုက်အသွန်ဆောင်တိနောက်လာနေ KND တရှိုးကိုသင်းစေးရရှိခါရီလို့ရခိုင်တက်တော် AA ကထုတ်ပြန်ပါရီအဂရန်ဖာစိုက်တဲ့ဤတန်မာ69လာအောက်ခန်တဲ့တီထိုးဆိုင်ဆောင်တိုက်ခိုက်လာရီတော့ August လာစဲလီရနီနင်းခေါင်ပိုင်းမှာဖရိုက်ခါရီတိုက်ပွင်းနောက်ပဲသားလို့ထုတ်ပြန်လာဆိုဖရိုက်ပါရီဆိုင်ရီနိုင်ငံရင်းနော်နိုင်ငံတကာဆိုင်များနာတီမှာအလူအလေးအထင်းနာနေရီဆိုင်ရှုံဆိုင်တက်ကကစားကလေးရဆောက်ခွာထွားပြီးနေရီလူတီကိုလေရခိုင်တက်တော်ကလိုက်ပြီးရေရှေမှုတိုက်ခိုက်နိုင်ခါရီလို့ထုတ်ပြန်ရှာမှာဖော်ပြထားပါရီရခိုင်တက်တော်အေအေအနေနဲ့သူတို့မရောမှန်းထားရီဆိုင်ရီရီမှန်းရှာတဲ့အလုံးစုံအထားမရောက်စီဖို့ရန်သူဆိုင်တဲ့နောက်ရောင်ဆိုင်ထားရီနေရာဒီမှာ Red and Crown Machine တင်းရီတိုက်ပွေးတင်းနောက်တူ အပရိသတ်သင်ပိုင်ရာဖို့မရိုသင်တိုက်ပွေတီကကျန်နေသိရနေရာတီမှာတိုက်ပွေတီစားလို့ရှိနေလေလို့အသိပေးပါရယ်ယွန်အပရာရိုမာတောင်တန်းတခြားရန်သူထိုးဆိုင်တီကိုရခိုင်တက်တော်ကခုခံစာနှွင့်နေပါနော်ရခိုင်နောင်မကွေးတိုင်းအဆက်ရခိုင်နောင်ပဲခူးတိုင်းအဆက်ရခိုင်နောင်အေရာဝတီတိုင်းအဆက်နေရာတိမှာအပရောင်ရခိုင်တက်တော်လှူရှာအခရီပရိအခရနေရာတိမှာလေးတိုက်ပွေတီရက်တန်လာခရောင်းမရှိသိန်းလို့ထုတ်ပြန်ရှာအရာတိရပါရယ်ဆာလာပရိကမောင်တော့မှာ RIM ယာယီစခဲနှစ်ခုကိုအရခတက်တော် AA ကလာနာခေရင်နဲ့တတူတွေးရှိရတဲ့တောင်းကိုတောင်းစားပေးပါမယ်ဩဂတ်စ်လ18ရက်နေ့မူထာဖာအနိုင်နာရီ30ခန်းမှာအရခတက်တော်ဤတဲ့ဖွဲ့ဝင်တိစောမောင်တော်မရုနေဘော်ဒီလီရာဟောင်းဤအရိဖားမှရှိရင်တောင်ဂရတိမှအဂရန်ဖားအဖွေတိကိုလိုက်လံပြီးကရာဖွေဆိုင်စေခါဂရာ AB News မှဖော်ပြထားပါရယ်ရုံဆိုင်စေမို့အတော်မိုထားဖား9နာရီစေတမနင်ခဲမှ RIM အဖွေဝန်ရှိုက်ဦးခဲယာယီစခန်းရှားထားရစခန်းတစ်ခုကိုလာနေခေရင်တိနောက်တူတွေးရှိခါကလေးရုံစခန်းမှအဖွေဝန်တိမရှိပြေလို့သိရပါရယ်ရုံနောက်နင်းခေါင်း10နာရီစေ4မိနစ်ခဲမှပထမစခင်ဤအရင်းရောက်ဖမီတာလီရာရှိုက်စစ်ခန်းအကွာမှာ RIM အဖွေးဝါခွနိုင်ဦးခန့်ယာယီစခန်းရှားထားရယ်နောက်ထဲစခန်းတစ်ခုကိုလေလာနေခင်းဒီနတ်တူထဲမန်ပရိဂေတွေးရှိခါရယ်လို့ဖော်ပြထားပါရယ်ဖန်စီရာမင်းရီဘေးစီတီမှာယူနီဖောင်းလေးစုံခပန်းငါခုလာလုံးပစ္စတိုတလားဂျီ3000လာလုံးမိုင်းတလုံးမိုင်းခလုတ်တစ်ခု 9V ဒက်ခေလေးလုံးဝိုင်ယာဂရုနှစ်ခွေဒီဂျစ်တယ်ပစ္စည်း3ခု SG လီရာခရောက်3ဘူးဆန်ငါကလန်ဘူးလေးဘူးโอคราวลงจีฟงตะลงนาโกรโบไอตะลงรูปาวันรีโลติราบาร์รี ARSARIM RSO ซารีอภิธีซอบังกลาเทศနိုင်ငံဖားမှာอดิกาလှောက်ရှာနေပြီကေမောင်တော်မရုံနေမောင်ပိုင်ကိုဝန်ရောက်ပြီကေအာရခတက်တော့ AA တဲဖွဲ့ဝန်တီကိုရှောင်းမောင်ပြီကေတိုက်ခိုက်ခရံအရေသားတီကိုပရန်ဘီဆွေပနာဒဲဖရခရန်တီဘူးလုံးနေရေလို့ဖော်ပြထားပါရီဆာလာပြီကေကြောက်ခုမှာစိုက်ကောင်စီရီဒဲကပိုက်ခက်တီလာနေဂရီဂရောင်းအရေသားတူတီဆုံးတဘရူတောင်ရာကိုစိုက်ကောင်စီဝန်ရောင်းမင်းရှိုးရီတောင်းကိုတောက်စားပြပါမယ်ရခိုင်ပရိနေကြောက်ဖရုံရုံနေမှာစိုက်ကောင်စီရီဒက်နေပြီးတစီကလာနေဂရီနောက်ပိုက်ခဲခါဆော့ဂရောင်းအရေသားပရိသူတို့ဦးတီဆုံခါရရလို့အာရကန်ပရင်ဆက်မီဒီယာကဖော်ပြထားပါရီဩဂတ်စ်လ10ရက်နေ့ညာဆိုင်နာရီအချိန်မှာလက်ခတ်မော်ရာဟောင်းဖာကိုလာနေဂရီငါလုံးဥတီရီကပိုက်ခဲခါဆော့လို့ဆိုပါရီလာနေဂရီပောက်ပွေမုံဂရောင်းအသား၄၀အရေလက်ခတ်မော်ရာသားဥခင်မောင်ဆိုင်ဆိုရီလို့ထင်းမန်တီဆုံခါပရီပရိသူငါဥပိုင်ဆိုင်ရီနော့ဆေးလေးကောင်လေးတည်ဆုံခရယ်လို့သိရပါရယ်ယောင်းအဘရောင်းဩဂတ်စ်လာစီခရောင်ရာနေညင်ခေါဖာတနာရီမင်းနင်းလေးစီအချိန်မှာဂေါ်ဒူရာဟောင်းအနင်းကိုစိုက်ကောင်စီကဒရုန်းနာဒရောဘုံတီတလုံးလာပြီးကေခရီရှာခါဆော်ပါဘုံတီကြာရာပောက်ကွေမုံရောင်ဂေါ်ဒူရာနာမှာစိုက်ဆောင်နေရယ်လက်ခမော်ရာကဥဇော်မရာအေးလေးစီဆိုင်နိုင်တော့ဒေါ်မားကျန်သိန်း50တနိုင်ရောနော့ဥတီမန်ပြီးကေတည်ဆုံခရယ်လို့သိရပါရယ်ယောင်းအဘရောင်းလက်ခမော်ရာတိုက်ကဥမောင်နိုင်ဝန်လေးစီဆိုင်နိုင်ဥကျွန်ဆောင်52နိုင်ဥမောင်ဧပြီခေါင်းစင်9နိုင်တော့ဂေါ်ဒူရာဟောင်းကဥခံမောင်မရာ43နိုင်ကိုဆိုးဝန်းနိုင်24နိုင်ရောထိခိုက်တယ်ရာရာခပိကေအရိဘော်စီကူတာမုံခေရူနေရတယ်လို့သိရပါရယ်ဆာလာပိကေအာနာသိန်းဘရီနောက်ပိုင်းကစာပိကေလူသက်20ကျော်မြန်မာလူဦးရေစူးစူးပေါင်းအေး3မုံတပုံကျော်စောလူသားရှောင်းစာနာထောက်ထားရအကူအညီတည်းလိုအဲနေရဆိုတဲ့တောင်းကိုတောင်းစားပေးပါမယ်။ဆိုင်အာနာသိမ့်ပရိနောက်ပိုင်းကစားပရိကလူသက်20ကျော်ရမလူဦးရေစုစုပေါင်း3ပုံ2ပုံကျော်စောလူသားရှောင်းစာနာထောက်ထားရအကူအညီတည်းလိုအဲနေရလို့ဆိုပါရယ်။ကပတ်လူသားရှောင်းစာနာထောက်ထားရနေမှာဘရင်ဂုံရုံးမှာရှိရနော်ဝေးတန်ရုံကတန်ရုံအဂရီအကေဖရိုင်ရလူအဲလစ်ဘက်ရှူဝါဟန်ဆန်ကဆိုထားပါရယ်။မြန်မာနိုင်ငံအတွက်လူသားရှောင်းစာနာထောက်ထားရေးအကျဲအတိစောစာလပိကေဆိုးဝါလို့ရှိနေပါရယ်ဆိုင်ယာနာသိမ့်ပိနောက်ပိုင်းကစာပိကေလူသက်20ကျော်မြန်မာလူဦးရေစုစုပေါင်းအေး3ပုံ2ပုံကျော်စောလူသားရှောင်းစာနာထောက်ထားရေးအကူအညီတိလိုအဲနေပါရယ်လို့ဆိုပါရယ်နော်ဝေးနိုင်ငံဤလူသားရှောင်းစာနာထောက်ထားရေးအကူအညီတိ PN နေမှုတိကိုစာလပိကေလှူဆောင်လာဖို့ဖရိုက်ပိကေမြန်မာပြည်သူတိနောက်တူစာလရက်တီလာဖို့လို့ဆိုပါရယ်အခုတောင်စာပိခရတဲ့တုံးတိကိုရေဒီယိုအန်ယူဒီအပွေသားတီးကပြဖို့ထားဆော့ဖရိုက်ပါရယ
်ဒီကနေ့ကတော့ဒီမျှနဲ့ပဲ Radio NUG ရဲ့အစည်းအဝေးတွေကိုခਿੱတရရနိုင်ပါမယ်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာစက္ကန့်တသမဂွန်ဂိုမဂါဟတ်ဇ်ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17တသမ6လေးမဂါဟတ်ဇ်တို့မှာဓာတ်ရိုက်ဖန်ယူနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများ ကိုစိတ်နှဖျားကျန်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာအ미သားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။